ဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြမှုတွေကိုရန်ကုန်မြို့အပါအဝင်နယ်မြေတော်တော်များများမှာဒီကနေ့မှလည်းဆက်လုပ်ခဲ့ကြပါတယ်။လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းအကျဉ်းယုံဆန္ဒပြကြတဲ့ပုံစံမျိုးတွေလည်းဖြစ်လာပါတယ်။နမ်ခမ်းမြို့မှာတော့တချင်းနေတီဆိုပြီးတော့ဂီတတပိတ်ဆင်နွှဲခဲ့ကြပါတယ်။တချိန်ထဲမှာပဲနိုင်ငံအနှံ့မှာတော့ပောက်ကွဲမှုတွေဖြစ်ပြီးတော့ထိခိုက်သေးဆုံးမှုတွေရှိပါတယ်။ဒီနေ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပါမယ်။ရန်ကုန်မြို့မှာလုံခြုံရေးအခြေအနေကြောင့်လူအများပြားပါဝင်တဲ့ဆန္ဒပြစစ်ကြောင်းတွေဒီကနေ့မထွက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့မြို့နယ်တချို့မှာတော့လူငယ်တွေစုဝေးပြီးဆန္ဒပြခဲ့ပါတယ်။တင်ငန်းကျွန်းမြို့နယ်တွေကဆန္ဒပြဈေးထဲမှာဒီကနေ့မနက်ပိုင်းမှာတော့မြို့နယ်အလိုက်လူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။မြို့နယ်အစုံကဆန္ဒပြစစ်ကြောင်းတချို့ပူးပေါင်းခဲ့တဲ့ဒီသပိတ်မှာတော့လူငယ်တရားဝင်းကျင်လောက်စုဝေးခဲ့ကြပြီးမိနစ်ပိုင်းအတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
။ရန်ကုန်မှာတမန်အားစုကကျင်းလဲရများတယ်ဗျ။များတော့ဒီအုပ်ချုပ်ချက်ကြီးကဆက်ကောရန်ကုန်မှာလောလောဆယ်ဒီအခြေအနေတွေကြောင့်ဖြစ်တာပေါ့နော်။ဖြစ်တာကြောင့်အဲ့ဒါမှာပြန်ဆက်လို့ရမယ့်ပုံစံတွေဒီမှာတိုင်မြင်နေရပါတယ်ရှိပါတယ်ဗျ။
စရုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာဘက်မှာလည်းလူငယ်တွေဥဆောင်တဲ့လျှက်တပြက်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။တကုံမျိုးတင်မြောက်ပိုင်းမြို့နယ်နဲ့ကမာရွတ်မြို့နယ်မှာလည်းလူမဲသပိတ်အိမ်တွင်းသပိတ်တွေဒီကနေ့လုပ်ခဲ့ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုစရုပ်ချုပ်ရေးကောင်စီကနေနေညညလိုက်ပြီးတော့ဖမ်းဆီးပြစ်ခတ်နေတာကြောင့်လူမှုကြားမှာစိုးရင်ကြောက်ရွံ့မှုတွေဖြစ်နေတာပါ။ဒီလိုအခြေအနေမှာတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလူမှုကြားမှာတဖန်ပြန်ပြီးတော့တက်ကြွလာစေဖို့ခွန်အားဖြစ်စေတဲ့တချင်းနေနဲ့နမ်ခမ်းမြို့မှာဒီကနေ့ဂီတတပိတ်ပြုလုပ်ခဲ့ကြတာလို့တပိတ်ဥဆောင်ကော်မတီဝင်တဦးကပြောပြပါတယ်
။ဒီနေ့ကတော့ဂီတတပိတ်ကိုတို့တို့လူငယ်တွေနဲ့ခွန်အားပြတဲ့တချင်းနေနဲ့အားများပြည်သူအားလုံးရင်ထဲပို့ရောက်ဖို့ဆိုတဲ့သဘောဥတည်ပြီးတော့လုပ်ဖြစ်တာလေ။ဟိုကျွန်တော်တို့ရဲ့ပုံစံတစ်မျိုးပေါ့လှူရှားမှုတစ်မျိုးနဲ့ဒါကျွန်တော်တို့ကပြည်သူတွေရဲ့ရင်ထဲကိုရောက်အောင်ပြန်ပြီးတော့ပြတဲ့သဘောပေါ့နော်။ခါတိုင်းရက်တွေကတော့ကျွန်တော်တို့စိုင်းတဲ့ဘေးနဲ့လုပ်တယ်။နောက်ဒီခါကြောင်ကြီးနေမှာလာယူကျွန်တော်တို့ကြွေးကြော်တဲ့အနေနဲ့လိုက်ကြတယ်။နောက်မြို့ပေါ်မှာပဲတစ်ခါရုံးပိုင်းတွေပေါ့။ရုံးပိုင်းတွေမှာလိုက်ပြီးကျွန်တော်တို့ကြွေးကြော်ပြီးတော့လူငယ်တွေနဲ့ဖွဲ့ပြီးတော့စိုက်ကယ်နဲ့လိုက်អော်တယ်။နောက်လမ်းလျှောက်ပြီးတော့လှည့်လေပေါ့။လှည့်ပြီးတော့ကျွန်တော်တို့ဆန္ဒပြတယ်ပေါ့။
မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းစုံမှာတော့ပညာရေးဝန်ထမ်းတွေနောက်ကျောင်းသူကျောင်းသားတွေနဲ့အရွယ်ဆုံးပါဝင်တဲ့မြိုင်လူထုကဒီကနေ့မှလည်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။စရုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုကိုစိုးရိမ်ပေမဲ့ဆရာနာရှင်စနစ်တည်မြဲမနေဘူးဆက်ပြီးတော့တွန်းလှန်နေရတာလို့မြိုင်တပိတ်ဦးဆောင်သူတဦးကပြောပြပါတယ်
။၃-၄ဦးလောက်ရောက်တာပေါ့ဗျာ။ကျွန်တော်တို့ကတော့မြိုင်နယ်တောင်ပိုင်းစုံမှနေပြီးတော့လှုပ်ရှားကြတာကို။အဲဒါ300လောက်တည်းရှိတဲ့အတိုင်းတပိတ်ဒီကနေ့တော့မသားလိုက်။မနေ့ပိုင်းချီးတဲ့ဒီနေ့လည်းရတာဗျာ။ဟုတ်ကဲ့ကြောက်တော့ကြောက်ရတာပေါ့။ဒါမှမဟုတ်ကျွန်တော်တို့ကန္တာဒီမိုကရေစီရဖို့ရဲ့ဆရာနာရှင်စနစ်ဒါဒီမြဲမနေဘူးရာအတက်ကအဓိကလေကျွန်တော်တို့ရဲ့တာဝန်ဒီလူတို့ရဲ့တာဝန်ဝတ္တရားပဲပေါ့
မန္တလေးမြို့မှာတော့တပိညိုတပိတ်စက်မှုစုပေါင်းတပိတ်စားတဲ့တပိတ်စစ်ကြောင်းတွေကအရင်နေ့တွေကထက်လူပိုများလာပါတယ်ဖားကန့်ဒဝဲလောင်းလုံကလေးမုံရွာကြောင်မဲပေါင်ဂန်းကောမိုးကောင်းမြို့တွေမှာလည်းလူလူကဆန္ဒပြကြသလိုဆိုင်ကယ်တပိတ်လူမဲတပိတ်အာယုံဦးတပိတ်နဲ့ညာတပိတ်တွေဆင်နွှဲခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြပွဲတွေနိုင်ငံအနှံ့မြို့နယ်စုံမှာရှိနေချိန်မှာပဲဘုံပေါက်ကွဲမှုတွေလည်းဖြစ်နေပါတယ်ရန်ကုန်မြို့တွေကစမ်းကြောင်းမြို့နယ်တွေမှာတော့ပဟိုလမ်းမပေါ်မှာရှိတဲ့အာရှတော်ဝင်စေယုံနာနဲ့ဘားခရာလမ်းပေါ်ကအုပ်ချုပ်ရေးမှုယုံနာမှာဘုံ၄ချိန်ပေါက်ကွဲခဲ့ပါတယ်အုပ်ချုပ်ရေးမှုယုံနာပေါက်ကွဲမှုဖြစ်နေတဲ့အချိန်မှာတော့အဲ့ဒီနေရာမှာရှိနေတဲ့စစ်သားတယောက်သေဆုံးခဲ့ပါတယ်ဒါအပြင်လှိုင်မြို့နယ်ထဲမှာလည်းပေါက်ကွဲသံတချို့ကြားရတယ်လို့ဒေသခံတွေကပြောပါတယ်တာမွေမြို့နယ်မြစ်တာညိုကဈေးလေးမှတ်တိုင်မှာလည်းညနေပိုင်းကဘုံတစ်လုံးပေါက်ကွဲပါတယ်တောင်ကြီးမြို့ဈေးအနီးမီးပွိုင်မှာလည်းဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့ပြီးတော့လူတဦးဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုတွင်ထိခိုက်ခဲ့သူကအရက်ဝိဝတ်ထားတဲ့ရဲတပ်သားတဦးဖြစ်ပြီးပေါက်ကွဲမှုကြောင့်ရရှိတဲ့ဒဏ်ရာကြောင့်သေဆုံးသွားတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးရှင်